မြန်မာနိုင်ငံရေးမှာထင်ရှားတဲ့ရှမ်းကောင်းဆောင်ဒူးဖြစ်သူခွန်ထွန်းဦးဟာရန်ကုန်မြို့ကိုးမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့အနားယူမယ်လို့ပြောပြီးအိယာထဲဝင်သွားပြီးတဲ့နောက်အိတ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ထွေထွေတွင်ရင်းမှုစိုင်းလေးကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစာထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဆိုင်းလေးက VOA ကိုပြောပါတယ်
။ကျွန်တော်တို့ဥက္ကဋ္ဌကြီးခွန်ထွန်းဦးဆုံးပါသွားတဲ့အတွက်ကျွန်တော်တို့ပါတီအတွက်ကောနောက်ဒီမိုကရေစီအရေးလှုပ်ရှားတဲ့ပုံကိုယ်တွေဖက်ဒရယ်အရေးလှုပ်ရှားတဲ့ပုံကိုယ်တွေအကုန်လုံးအတွက်ကတော့ကြီးစွာသောဆုံးရှုံးမှုတရားလို့ကျွန်တော်တို့ရှုမြင်ပါတယ်။အထူးသဖြင့်တော့တိုင်းသားအရေးနဲ့ဒီမိုကရေစီအရေးကိုရှိတဲ့အနေမှာမယက်တီပြီးတော့မှအလှုပ်ရှားဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်တူဒီလိုမျိုးရုပ်တရက်ဆုံးပါသွားတဲ့အတွက်ကျွန်တော်ပါတီအတွက်ကတော့အစားထိုးမရတဲ့ဆုံးရှုံးမှုတရက်လိုပဲပေါ်ပြလိုပါတယ်ခင်ဗျာ
ခွန်ထွန်းဦးဟာ SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်ပါတီစထူထောင်ခြင်းကတည်းကနှစ်30ကျော်ကြာတာဝန်ယူခဲ့သူဖြစ်ပြီး2021ခုနှစ်မှာပါတီတာဝန်သူကနေအနားယူခဲ့ပါတယ်ဒါ့အပြင်ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP စီလုံးညညတော်ဒိုင်းနာလူမျိုးများမဟာမိတ် UNA တို့မှနိုင်ငံအဖြစ်လဲတာဝန်ယူလှုပ်ဆောင်ခဲ့ပါတယ်1990ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုအကောင့်အထည်ဖော်ဖို့ဂျိုးပန်းချက်တရအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပါအဝင်ရွေးကောက်ပွဲအနိုင်ရတိုင်းရင်းသားပါတီတွေနဲ့စုပေါင်းပြီးပြည်သူ့လူထုကိုစားပြုကော်မတီ CRPP ကိုဖွဲ့စည်းတာမှလည်းဦးဆောင်သူတဦးအဖြစ်ပါဝင်ခဲ့ပါတယ်သူရဲ့နိုင်ငံရေးလှုပ်ဆောင်ချက်တွေကြောင့်စီအစိုးရအဆက်ဆက်မှာဖမ်းဆီးထိန်းသိမ်းခံရသလိုထောင်ဒဏ်နှစ်ရှည်ချမှတ်တာကိုလည်းခံရသူဖြစ်ပါれ။ကွယ်လွန်ချိန်မှာဇနီးဖြစ်သူနဲ့အတူသားတယောက်သမီးတယောက်တို့ကြံ့ရင်ခဲ့ပါれ။